အမေရိကန်သမ္မတဒေါနယ်ထရမ့်ဟာအစ္စရေးနိုင်ငံအတွက်အကောင်းဆုံးမိတ်ဆွေဖြစ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကပြောလိုက်ပါတယ
် President Trump and I are working in full cooperation and coordination between us. We have a common strategy and we can't always share the details. သမ္မတ
ထရမ့်နဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေပါတယ်။တရားခံတွေတယောက်မကျန်ပြန်လွတ်လာတဲ့အထိငရဲပွဲအောင်လုပ်မဲ့မဟာဗျူဟာဘုံသဘောထားရရှိထားပြီးအများပြည်သူကိုအမြဲချပြလို့တော့မရပါဘူးလို့ရှေ့လေပိုင်းဒေသခီးစဉ်ဖြစ်ဂျေရုဆလင်မြို့မှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးမာကိုရူဘီယိုနဲ့တွေ့ဆုံပြီးဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအစ္စရေးဝန်ကြီးချုပ်ကပြောလိုက်တာပါမနေ့တုန်းကတော့အစ္စရေးတစားကန်၃ယောက်ကိုဟမတ်အဖွဲ့ကပြန်လွတ်ပေးလိုက်ပြီးတော့အစ္စရေးကလည်းအပြန်အလှန်အနေနဲ့ဖမ်းဆီးထားတဲ့ပါလက်စတိုင်း၄၀၀နီးပါးကိုပြန်လွတ်ပေးခဲ့ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးနဲ့ဒီကနေ့တွေ့ဆုံရမှာအီရန်နိုင်ငံအပါအဝင်အစ္စရေးပေါ်ရန်လိုတဲ့တိုင်းပြည်တွေအရေးကိုလည်းဆွေးနွေးခဲ့ကြောင်းအစ္စရေးဝန်ကြီးချုပ်ကပြောပါရယ်ဆွေးနွေးမှုအတွင်းအီရန်ရဲ့ချင်းချောက်မှုနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့သလိုဂါဇာ၊လေဗနွန်နဲ့ဆီးရီးယားနိုင်ငံတွေနဲ့ပတ်သက်တာတွေလည်းဆွေးနွေးခဲ့တယ်လို့ပြောပါရယ်ခင်ဗျာ